ထက်အရာရှိကြီးတွေကဆန္ဒပြကြွချီတဲ့ယဟန်တန်ဃာတွေကိုပြစ်ခတ်နှိမ်နှင်းမှုအမိန်ပေးတာမလိုက်နာပဲထွက်ပြေးလာတယ်ဆိုတဲ့မြန်မာစစ်အရာရှိတူဟာထိုင်းမြန်မာနယ်စပ်မှာရောက်ရှိနေတယ်လို့ RFA ကပြီးခဲ့တဲ့၄ရက်ကလေးကသတင်းရရှိခဲ့ပါတယ်။ကနဦးမီဒီယာသတင်းတွေမှာအသက်၄၂နှစ်အရွယ်ရှိပြီဖြစ်တဲ့ဗိုလ်မှူးလှဝဲဟာရန်ကုန်ကဖုန်းတော်ကြီးကျောင်းနှစ်ကျောင်းကိုဝင်စီးနှင်းပြီးတန်ဃာရာချီပြီးဖမ်းဆီးရမယ်အမိန်ကိုမနာခံလို့အခုလိုထွက်ပြေးခဲ့ရလို့ဖော်ပြထားပါတယ်။ဒီလိုလောက်ရက်ကိုမနှိမ့်မြုပ်လို့တက်ကယာရုကိုဆွန့်ပြီးထွက်ပြေးလာတယ်လို့လည်းဆိုပါတယ်။ဗိုလ်မှူးလှဝဲကို RFA အပါအဝင်ဘန်ကောက်မြို့ကနိုင်ငံတကာစာနယ်ဇင်းတွေကတွေးဆလို့ပေမဲ့တွေးဆခွင့်မရခဲ့ပါဘူး။အာရှရုပ်သံအေရှာ TV အဖွဲ့တစ်ဖွဲ့ကပဲမျက်နှာကိုမထင်မရှားဖော်ပြပြီးတော့ရုပ်သံမေးမြန်းခွင့်ပြုခဲ့ပါတယ်။ဒီဗီဒီယိုကော်ပီကို RFA ကမနေ့ကရရှိခဲ့ပါတယ်။ဒီရုပ်သံမေးမြန်းခန်းမှာဗိုလ်မှူးလှဝဲကအခုလိုဖြေကြားခဲ့ပါတယ
်။ကျွန်တော်ဟိုပါဗုဒ္ဓဘာသာတရားနေနေပေါ့။ဒီဗုဒ္ဓရဲ့ဆရာရဲ့တားတော်ပေါ့။ဆရာရဲ့တားတော်လေးဒါကျတူကျွန်တော်အမြင်တော့တော့ငြင်းငြင်းငြင်းဆူတောင်ပွဲလောက်တာပေါ့လေ။ဆူတောင်ပွဲလောက်တယ်။ငြင်းငြင်းငြင်းလောက်နေတာကိုအဲ့လိုလောက်ခမလဲလူစုခွဲတာလို့ပြစ်တာလို့အဲ့လိုလောက်တာတော့ဟိုဗုဒ္ဓသဘာသာဟိုနင်းတယောက်နေနေကတော့မကောက်ဘူးလို့တော့ထင်တယ်။သူဘုံပြစ်တယ်ပါညာဆိုတော့အဲ့ဒါမျိုးတွေ့ဟိုစိတ်ကမှလည်းမကောက်ဘူးပေါ့။ဘာလို့မကောင်းဘူးဘယ်လိုပုံလဲပြည်သူလူထုတပ်မတော်ဟာပြည်သူဘက်ကယက်တီရမယ်ဆိုတော့ပုံစံမျိုးနဲ့အမဟိုမမကကဆိုရင်တော့ယက်တီဆင်ပါလေကံကံဤသူနောက်တစ်ခုကဟိုကောင်းတာလုပ်ရင်ကောင်းတာဖြစ်လေကျွန်တော်ဘုရားဘာသာမှာဟောတာတော့ကောင်းတာလုပ်ရင်ကောင်းတာဖြစ်မယ်မကောင်းတာလုပ်ရင်မကောင်းတာဖြစ်မယ်သူတို့အဲ့ဖျားရိုက်တခါမှာပေါ့တခြားတိုင်းပြည်တွေလိုပဲဟိုအနောက်နိုင်ငံတွေလိုမပြောပါဘူးဒီအာရှတိုင်းပြည်တွေမှာဟိုခေါင်းလဲဟိုကြွေကြွေပေါ့ဟိုစားနိုင်တော့ဟိုနင်းပေါ့လေပြီးပြီးလဲလဲကျွန်တော်တို့ပြီးပြီးလဲလဲချမ်းချမ်းသာသာနေနိုင်ဘူးတော့ဟိုဘလို့ခေါ်နေနေနေတည်ကြပါလေ
ဒီမြန်မာစစ်အရာရှိရဲ့နာမည်ကိုမီဒီယာတွေမှာဗိုလ်မှူးလှဝင်းလို့ဖော်ပြပေမဲ့သူ့လုံခြုံရေးအရာနာမည်ရင်းကိုပြောင်းထားတယ်လို့လက်ခံထားတဲ့အဖွဲ့အစည်းကခေါင်းဆောင်က RFA ကိုပြောပြပါတယ်ဗိုလ်မှူးလှဝဲဟာမြမတက်မတော်ထောက်လိုက်တက်ကဖြစ်ပြီးရန်ကုန်မြောက်ပိုင်းမှာတာဝန်ကျတယ်လို့လည်းသတင်းတွေမှာဖော်ပြထားပါတယ်။ဒါပေမဲ့ဗိုလ်ချုပ်ကြီးခင်ညုံလက်ထက်ထောက်လိုက်လားလက်ရှိစစ်ဆိုးရရဲ့စစ်ဖက်ဆိုင်ရာလုံခြုံရေးတက်ကလားဆိုတာတွေကိုတော့ကွဲကွဲပြားပြားမသိရပါဘူး။လက်ရှိအရေးခင်းမှာနှိမ်နှင်းဖို့အမိန်ပေးခဲ့တာဆိုတဲ့အချက်ကိုထောက်ရင်လက်ရှိစစ်ဖက်ဆိုင်ရာလုံခြုံရေးတက်ရန်ကုန်မြောက်ပိုင်းခရိုင်မှာတာဝန်ကျတဲ့နယ်မြေမှူးဖြစ်ဖို့ရှိတယ်လို့ရန်ကုန်နိုင်ငံရေးအသိုင်းအဝိုင်းကပြောဆိုပါတယ်။နောက်တစ်ချက်ကသူနဲ့အတူ18နှစ်အရွယ်သားတယောက်ထွက်ပြေးလာခဲ့ပြီးဇနီးနဲ့ကြံမိသားစုကတော့ရန်ကုန်မှာကြံရစ်တဲ့အကြောင်းသူတို့လုံခြုံရေးကိုလည်းဆွေမျိုးနီးစပ်တဲ့အရာရှိတူကစောင့်ရှောက်နိုင်လို့မပူပန်ကြောင်းသတင်းစာတွေမှာရေးသားထားတာကိုလည်းတွေ့ရပါတယ်။ဒီဗိုလ်မှူးနဲ့ပတ်သက်လို့ထိုင်းနိုင်ငံခြေဆိုင်သတင်းဌာနတွေနဲ့ထိုင်းသတင်းဌာနတွေကတော့ဗိုလ်မှူးလှဝဲဟာလက်ရှိတန်ခါအရေးခင်းမှာစစ်ဆိုးရဘက်ကထွက်ပြေးခုံလုံလာတဲ့အဆင့်မြင့်ဆုံးတပ်မတော်အရာရှိတူလို့ဖော်ပြကြပါတယ်။ဒါပေမဲ့ဗိုလ်တင်တန်းအပတ်စဉ်နဲ့မိခင်တရင်စတာတွေကိုတော့ဖော်ပြတာမရှိပါဘူး။ဗိုလ်မှူးလှဝဲဟာနော်ဝေနိုင်ငံဒါမှမဟုတ်ဆွီဒင်နိုင်ငံမှာဒုက္ခသည်အဖြစ်ခိုးလုံခွင့်တောက်ခံမယ်လို့သိရပါတယ်။ဒီချက်နဲ့ပတ်သက်လို့နော်ဝေတန်ယုံကို RFA ကစုံစမ်းရမှာအကြောင်းပြန်တာမရှိသေးပါဘူး။ဒါပေမဲ့အတိုက်ခံအဖွဲ့အစည်းတချို့နဲ့နေဆက်အတိုင်းဝိုင်းကအဖွဲ့အစည်းတချို့ကတော့ဗိုလ်မှူးလှဝဲထွက်ပြေးလာတာကိုတန်တရားရှိကြပါတယ်။ RFA အနေနဲ့ကတော့ဒီချက်လက်တွေမှန်မှန်ကန်ကန်အတိအကျသိနိုင်ဖို့လက်ခံထားတဲ့နေမြေခံအဖွဲ့အစည်းကိုဒီလ2ရက်နေ့ကလေးကအချိန်ချင်းဆက်သွယ်ခဲ့ပေမဲ့အခုချိန်ထိတွဲဆုံမေးမြန်းခွင့်မရခဲ့ပါဘူးခင်ဗျာ။